ကစ္စတန်စစ်အာဏာရှင်ဟောင်းဘာဗက်မူရှရက်ကိုကြီးလေးတဲ့နိုင်ငံတော်တစ္ဆာဖမှုနဲ့ပါကစ္စတန်အထူးတရားရုံးကတည်တံပြန်ချမှတ်လိုက်ပါတယ်။တမဟာထူကိုရစစ်တပ်အကြီးအကဲရထူကိုပေါင်းရယူထားတဲ့အချိန်ကအာဏာဆင်းမဲ့ဖို့2009ခုနှစ်အတွင်းလူလူရဲ့တောင်းဆိုမှုတွေကြီးထွားလာတဲ့အချိန်မှာသူ့ရဲ့အာဏာတည်မြဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုရယူဆိုင်ငံ့ထားဖို့ဆုံးဖြတ်ခဲ့တဲ့လို့ရတဲ့အရေးပေါ်အခြေအနေကြီးညာခဲ့တဲ့လို့ရတဲ့မှာအပြည့်ရှိကြောင်းတွေ့ရှိခဲ့တဲ့အတွက်တရားရုံးကအခုလိုတည်တံပြန်ချပေးလိုက်တာပါ။တခြားဆွဲချက်တော်မြန်မာနယ်ပါတရားရင်ဆိုင်နေရတဲ့ပါကစ္စတန်စစ်ကောင်းဆောင်မူရှရက်ကတော့အဲ့ဒီဆွဆွဲချက်တွေအလုံးမှာနိုင်ငံရေးပြောကမကင်ဘူးဆိုပြီးသူ့မှာအပြည့်ရှိကြောင်းညင်ဆိုထားပါတယ်။တရားရင်ဆိုင်နေရတဲ့ကာလမှာပဲမစ္စတာမူရှရက်ကသူ့ရဲ့ကျမကြီးအကြောင်းပြချက်နဲ့2016ခုနှစ်ကလေးကအာရဗ်စော်ဘားမြတ်ပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာနေထိုင်နေတာပါ။စစ်အကြီးအကဲသမ္မတမူရှရက်ကပါကစ္စတန်ဝန်ကြီးချုပ်နာဗတ်ဆာရစ်ကို1999ခုနှစ်မှာအာဏာကဖယ်ရှားခဲ့တာပါ။ဝန်ကြီးချုပ်ဟောင်းဆာရစ်ကတော့အာဏာသိမ်းဖယ်ရှားခံရပြီးတဲ့နောက်ပိုင်းဆော်ဒီအာရေဗျနိုင်ငံကိုမိသားစုနဲ့အတူထွက်ခွာခဲ့တာဖြစ်ပါတယ်။